ဂါဇာမှာအပစ်ခတ်ချက်ဆက်ရေးအတွက် American တင်သွင်းတဲ့အဆိုပြုချက်မူကြမ်းကိုတောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှာရုရှားနဲ့တရုတ်ကဗီတိုအာဏာသုံးပယ်ချခဲ့တဲ့အတွက်အခုထိအတည်ပြုမပေးနိုင်သေးပါဘူး။ကုလသမဂ္ဂဆိုင်ရာ American သမ္မတကြီး Linda Thomas Greenfield ကတော့ American ကတင်သွင်းတဲ့အဆိုပြုချက်ကိုရုရှားနဲ့တရုတ်တို့မဲမပေးချင်တာဟာလုံခြုံရေးကောင်စီအောင်မြင်အလုပ်ဖြစ်တာထက် American တွေကိုအရေးနိုင်စေချင်တာကပိုနေတယ်လို့ပြောပါတယ်။ American တင်သွင်းတဲ့အဆိုပြုချက်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတဲက17နိုင်ငံကထောက်ခံပြီးရုရှားတရုတ်နဲ့အတူအယ်ဂျီးရီးယားကကန့်ကွက်ခဲ့တယ်လို့ဂိုင်ယာနာနိုင်ငံကကြားနေပါတယ်။ဂါဇာမှာပြည်ရဖို့အတွက်တောင်းဆိုတဲ့အဆိုပြုချက်မူကြမ်းတွေကိုလုံခြုံရေးကောင်စီမှမဲခွဲရမှာ၃ချိန်တိုင်ဗီဒီယိုအာဏာသုံးပယ်အချခံခဲ့ရပြီးတဲ့နောက်အခုအမေရိကန်ကမူကြမ်းတင်သွင်းတာဖြစ်ပါတယ်။အမေရိကန်မူကြမ်းထဲမှာဂါဇာကအရက်သားတွေကိုကာကွယ်ဖို့လူသားစာနာမှုအကူအညီပို့ပြီးပေးဖို့နဲ့ဒဇာကန်တွေလွတ်မြောက်ဖို့အတွက်တောင်းဆိုမှုတွေမှာတိကျမှုမရှိတဲ့ဒွိဟဖြစ်ရှာတုံးလုံးတွေပါဝင်နေတာကြောင့်ပယ်ချချောင်းလုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကထောက်ပြပြောဆိုပါတယ်။တချိန်တည်းမှာပဲအမေရိကန်နိုင်ငံချဲဝန်ကြီးအန်ထိုနီဘလင်ကင်ဟာဂါဇာအဖြစ်ရရဲ့အတွက်ဒေတာရင်းခီးစင်တောရောက်စူးစမ်းနေတာဖြစ်ပြီးတောက်ကြနေမှာပဲတဲလ်အဗစ်မှာအစ္စရေးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။